ရိုဟင်ညာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအတင်းကျပ်မောင်းထုတ်ခဲ့တဲ့မြန်မာနိုင်ငံကို ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့အရေးယူတဲ့စီရင်ချက်ချမှတ်ဖို့အတွက် ICC အဖွဲ့ဝင်ဘင်္ဂလားဒေ့ရှ်နိုင်ငံစွတ်တော်ဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။အင်္ဂါနေ့နယ်သာလန်နိုင်ငံဒဟိတ်ရင်မှာပြုလုပ်တဲ့ Rome Statute ခေါ်တဲ့ ICC ခုံရုံးကိုစတင်တဲ့သဘောတူစာချုပ်အနှစ်20ပြည့်တဲ့အထိမ်းအခမ်းအနားကိုတက်ရောက်လာချိန်မှာသူကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။မိုင်းအင်ဂျင်နီယာအပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်လက်တော်ဥက္ကဋ္ဌဒေါက်တာရှရင်ရှာမင်းချောက်ဒရီကအိန္ဒိယမြန်မာနိုင်ငံမှာပြည်ထောင်ကနေကင်းလွတ်ခွင့်ရှိနေတဲ့အစဉ်လာကြောင်းတေတီပျက်စီးထိခိုက်မှုတွေရှိနေတာကိုကမ္ဘာကြီးအနေနဲ့မျက်မြင်သက်သေအဖြစ်ထပ်မံမြင်တွေ့ခဲ့ရကြောင်းအခမ်းအနားမှာအခုလိုပြောသွားပါတယ်
Since August 25, 2017, more than 1 million Rohingyas, majority of whom are women and children,
have အမျိုးသမီးနဲ့ကလေးငယ်အများစုပါဝင်တဲ့လူဟင်းကြဒုက္ခတွေတတန်းကျော်လို့ဟာကျမတို့နိုင်ငံပိုင်နဲ့ခဲကိုဝင်ရောက်လာခဲ့ကြပါတယ်။သူမျိုးတုံးဖက်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကူစရေကဒါဟာရက်ဆက်ထားတဲ့ရာဇဝတ်မှုလေလို့ပြောခဲ့သူကုလသမဂ္ဂလူ့အခွင့်ဆိုင်ရာမဟာမင်းကြီးကလည်းဒါဟာဖက်ဆာဥတွေမှာထောက်ပြတဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ပြောခဲ့ပါတယ်။
သောသောမြန်မာလုံခြုံရေးတပ်တွေဘက်ကအင်အားသုံးနေမြင်ရှင်းလင်းမှုဆစ်စီရေးအတွင်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုဆွဆဲချက်တွေအတွက် ICC အနေနဲ့တရားစီရင်အရေးယူဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းကြောင်းဒေါက်တာရှရင်းကအခုလိုပြောပါတယ်
We are encouraged at the initiative of the prosecution seeking ruling on the application of jurisdiction on Myanmar.
ဒီကနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကိုအတင်းအဓမ္မမောင်းထုတ်ခဲ့တဲ့နိုင်ငံတကာပြည်မှုခုံရုံး ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့မြန်မာနိုင်ငံပေါ်အရေးယူနိုင်ဖို့ ICC ရဲ့ရှေ့နေချက်ကတရားစီရင်ပိုင်ခွင့်ရဖို့ကြိုးပမ်းမှုနဲ့ပတ်သက်လို့ကျမတို့ကအားတင်မိပါတယ်။ Rome Statute သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်ဟာ ICC တရားရုံးရဲ့တောင်းခံချက်ကိုအပြည့်အစုံဆောင်တုံ့ပြန်ခဲ့ပြီးဒီပက္ခနဲ့ပတ်သက်လို့အကြောင်းအရာတွေကိုပနမတရားရုံးအမှတ်၈ထံကိုအကြောင်းပြန်စာပေးပို့ထားပြီးလည်းဖြစ်ပါလေ။
ကြတဲ့တစ်တန်ကင်းလွတ်ခွင့်အစင်းလာအဆုံးသက်စီဖို့နဲ့အပြင်းထန်ဆုံးလူသားတို့ပေါ်ရက်ဆက်တဲ့ရာဇဝတ်ကျူးလွန်သူတွေကိုခုံရုံးတင်အပြစ်ပေးနိုင်ရေးဘင်္ဂလားဒေ့ရှ်အနေနဲ့အားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့သူကအခုလိုပြောပါတယ
်။ Bangladesh looks forward to working together with all towards achieving that goal which is to put
ကျူးလွန်သူတွေကိုကင်းလွတ်ခွင့်ပြုနေတာကိုအဆုံးစာရေးနဲ့ကမ္ဘာပေါ်မှာရက်ဆက်ဆုံးပြစ်မှုတွေကိုကျူးလွန်ကြသူတွေကိုတရားဥပဒေရရည်ယူနိုင်ဥတီကျဲပေါင်းရောက်ဖို့ဘင်္ဂလားဒေ့ရှ်အနေနဲ့အားလုံးနဲ့အတူပူးပေါင်းဆောင်ရွက်တွားဖို့ဆန္ဒရှိပါတယ်။ရင်းကြပြီးလုံခြုံတဲ့ကမ္ဘာကြီးတည်ထောင်နိုင်ရေးအတွက်အားလုံးဟာလက်တွဲဆောင်ရွက်တွားကြရမှာဖြစ်ပါတယ်
။1982ခုနှစ်ကဖြစ်ပွားခဲ့တဲ့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲအတွင်းစစ်ရာဇဝတ်မှုကျူးလွန်သူတွေလူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုလူမျိုးတုံးတပ်ဖြတ်မှုစတာတွေအတွက် ICC ခုံရုံးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်အလာကိုလည်းဒေါက်တာရှရင်းကအခမ်းအနားမှာပြောပါပါတယ်။ရိုဟင်ဂျာဒုက္ခသည်တွေလုံလုံခြုံခြုံနဲ့အခိုင်အမာနေရပ်ပြန်ရေးအတွက်တော့နိုင်ငံတကာအသိုင်းအဝိုင်းရဲ့စဉ်ဆက်မပြတ်ထိရောက်တဲ့အခမ်းအနားလိုအပ်နေပြီးဘင်္ဂလားဒေ့ရှ်ဘက်ကအတက်နိုင်ဆုံးကူညီဆောင်ရွက်နေကြောင်းလည်းဒေါက်တာရှရင်းရှာမင်းချောက်ဒရီကဆိုပါတယ်
The government of Bangladesh, with the support of international community, has extended massive humanitarian assistance.
Bangladesh, အစိုးရက ဒီလူချင်းကြားတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုအများကြီးပေးခဲ့ပါတယ်။အတင်းအဓမ္မနှင်ထုတ်ချင်းခံရရတဲ့လူရင်းကြဒုက္ခဒေဝီကိုလေနိုင်ငံကဥပဒေနဲ့အညီကျမတို့အစိုးရကသူတို့သဘောလျောက်ဘေးကင်းလုံခြုံစွာနဲ့တိခါရှိရှိထိုင်နေကြနိုင်ရေးအတွက်ကြိုးပမ်းအားထုတ်ပေးနေပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခသည်တွေတိမ့်နေချီအတင်းအာဓမမောက်ထုတ်ခဲ့မှုဆိုတဲ့ဆွဆွဲချက်တွေအတွက် ICC အနေနဲ့နီးလန်းရှာဖွေဆုံးဖြတ်အရေးယူဖို့ ICC ရှေ့နေချုပ်ဖာတိုဘန်ဆူရာကဧပြီလက ICC တရားသူကြီးရုံးကိုအဆိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီအဆိုနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတုံ့ပြန်ဖို့ ICC တရားသူကြီးရုံးကအကြောင်းကြားခဲ့ရမှာဂျွန်လ17ရက်နေ့ကဘင်္ဂလားဒေ့ရှ်ဘက်ကသူတို့ရဲ့အစီရင်ခံစာကိုပြည့်ဝစွာတင်သွင်းခဲ့ပါတယ်။မြန်မာအစိုးရရဲ့သဘောထားကိုတော့ဇူလိုင်လ28ရက်နေ့နောက်ဆုံးထားတုံ့ပြန်ဖို့ ICC တရားသူကြီးရုံးရဲ့အကြောင်းကြားချက်ကို ICC အဖွဲ့ဝင်မဟုတ်တဲ့အတွက်မြန်မာအပေါ်တရားစီရင်ပိုင်ခွင့်မရှိကြောင်းနဲ့ပြန်ကြားဖို့လည်းမလိုကြောင်းနိုင်ငံတော်အတိုင်းအတာရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေကပြည်ဝေကိုပြောပါတယ်။